ရန်ကုန်မြို့တွင်ဒီကနေ့ဆန္ဒပေါ်ထုတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေကနေရဘာကြီးတွင်နဲ့ပြစ်ခတ်နေနေခဲ့တယ်လို့တပိတ်မှာပါဝင်ခဲ့တဲ့လူငယ်ကောင်းဆောင်လူကပြောပါတယ်။ကျွန်တော်တို့မြို့ပေါ်နဲ့ခွဲတဲ့ရဘာကြီးနဲ့ပြည့်တယ်ပြစ်ခံရရက်ွက်နောင်ရက်ွက်မှာစီးရမိတော့ဒီအိမ်မှာကျွန်တော်ခုခုနေတောင်းနေနောက်ဆုံးတော့ကျွန်တော်တို့ရရှိခွဲတာပေါ့လေ။ဒီနေ့တပိတ်ချုပ တဲ့ရမှုတော့ကျွန်တော်ပြင်ရအောင်လို့ဆက်ရနေ30ကျားရှိနေတယ်ကျွန်တော်ဒီဘက်ကော်မတီကိုအကြောင်းကြားလာတဲ့30ဝန်းကျင်တော့ဖြစ်ရှိတယ်
ဒီကနေ့မနေ့လွယ်ကော်မြို့မှာစစ်အာဏာသိမ်းတာကိုစတင်တဲ့အဖွဲ့အစုံတပိတ်ဥယျထောင်ကျော်လောက်ဆန္ဒပြခဲ့ကြတာပါ။ကြရပြည်နယ်တွင်တပိတ်တိုက်ပွဲတွေမှာထူးခြားချက်တစ်ခုကတော့ရဲတပ်ဖွဲ့ဝင်တွေသရော်များများတပိတ်စစ်ကြောင်းတွေမှာပူးပေါင်းပါဝင်လာကြတာပါ။ဖေဖော်ဝါရီ10ရက်နေ့ကနေဒီကနေ့ထိလူစုဆန္ဒဖော်ထုတ်မှုဖြစ်စဉ်တွင်ရဲအင်အား180ဦးပူးပေါင်းပါဝင်လာကြတယ်လို့အဆိုပါပူးပေါင်းလာတဲ့ရဲတွေကိုပြည်သူတွေရဲ့အကူအညီနဲ့ဘေးလွတ်ရာကိုပို့ဆောင်ထားတယ်လို့ကျောင်းသားတပိတ်ကော်မတီဝင်တူးကဆိုပါတယ်။
အခုချိန်မှာတော့ကျွန်တော်တို့အလုံးပေါင်းလိုက်မယ်ဆိုရင်တရားရှိစလားရှိရတရားကနေပေါ့နော်ဒီတုံးရတဲ့မှာတော့တရားဟို9ရက်10ရက်ထပ်တူလာတော့တရားရှိစဝန်ကျင်ရှိဒီနေ့လက်ရှိမှာလည်း6လရှိကုန်စီဒီအမ်လေးရှိပေါ့နော်လက်ရှိ CDM မှာပေါ်နေတဲ့ရေကခဝန်ကျင်ရတော့ကျွန်တော်တို့တာနဲ့ဆုံးလုံးလုံးချင်နေမှာကျွန်တော်တို့ထားထားပြည်တယ်
ဒီဝိုင်လာတရက်နေ့မှာတမတော်ကနေနိုင်ငံတော်အာဏာအရရကိုထိန်းသိမ်းလိုက်ပြီးနောက်မှာမြန်မာနိုင်ငံနေရာသရော်များများမှာဆန္ဒပြပွဲတွေဆက်တိုက်ပေါ်ပေါက်လာနေသလိုဖမ်းဆီးမှုတွေကလည်းတိုးလာနေပါတယ်ခင်ဗျာ